Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်မတ်လ29ရက်နေ့အင်ကာနဲ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျွန်မသင်ကီထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတက်ဆက်မှာဖြစ်ပါတယ်ဒီမနေ့ခင်းမှာတော်ရရှိနေနားဆင်ချရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းမှာလူသားချင်းစာနာမှုဆိုင်ရာအပြစ်ခံရဆဲရေးအတွက်ရုရှားယူကရိန်းအစိုးရတွေနဲ့ကုလသမဂ္ဂကစတင်လှုပ်ဆောင်ဖို့ရှိနေပါပြီယူကရိန်းမြို့တော်ခီယက်ကိုရုရှားတပ်တွေအဓိကမထားတော့ဘဲယူကရိန်းအရှေ့ပိုင်းကိုဥတီနေပြီလို့အမေရိကန်ရဲ့အကြီးတန်းကာကွယ်ရေးဆိုင်ရာတာဝန်ရှိသူတို့ကပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ကြရမယ့်သတင်းဆောင်မတွေတဲမှာတော့
ပုံကွဲတဲ့ကညာတော့ဒီနေရာမှာသူ့ကိုတွားကြည့်တဲ့ကညာတော့သူကဖိုးသွားတာပေါ့ဒီကနေ့ဖက်စလုံးပြက်သွားတယ်အကုန်လုံးတန်ရတာချက်တွေကဟာပွာလို့မကောင
်းဒါတော့တီဘောမြို့နယ်တွင်ကမြေမြုံမိုင်းတံခံရတဲ့တရင်ပေးပို့ချက်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့ရိုဟင်ဂျာတွေရဲ့ပုဂ္ဂလိကအကြောင်းကိုဘင်္ဂလားဒေ့ရှ်အနာပိုင်းတို့ဖိတ်ပစ်လိုက်တဲ့အကြောင်းတရုတ်နဲ့ဩစတြေးလျနယူးဇီလန်တို့ရဲ့တန်တမာရေးအခြေအနေနောက်ယူကရိန်းနဲ့မြန်မာနှိုင်းရှင်ချက်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလှတို့ကိုထုတ်လွှင့်ပေးပါပါအခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မြို့သက်နဲ့ဦးကျော်စံသားတို့တင်ပြပေးပါမယ်ရှင်
ယူကရိန်းမှာဝင်ရောက်တိုက်ခိုက်နေတဲ့ရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းကဒေသတွေကိုဥစားပြီးတိုက်ခိုက်တဲ့အနေအထားတွေ့နေရပြီးမြို့တော်ကီယက်ကိုဥတီတဲ့မြေပြင်ထိုးစစ်ဆင်မှုတွေကတော့ရပ်တန့်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးတန်းအရာရှိသူကပြောပါတယ်။လက်ရှိမှာကီယက်ကိုဝင်တိုက်တာမရှိတော့ဘဲယူကရိန်းအရှေ့ပိုင်းကဒွန်ဘတ်စ်ဒေသမှာဆက်ပြီးတိုက်နေတာတွေ့ရတယ်လို့အမည်မဖော်လိုတဲ့အရာရှိကတနင်္လာနေ့မှာသတင်းထုတ်တွေကိုပြောပါတယ်။ရုရှားတပ်တွေကအရှေ့ပိုင်းဒေသကယူကရိန်းတပ်တွေကိုအဆက်အသွယ်ဖြတ်တောက်ဖို့အတွက်စ조사ရပုံတွေ့နေရပြီးဒါဟာယူကရိန်းနဲ့အပေးယူလို့နှိမ့်နိုင်ရမှာအသာစီးရဖို့အတွက်လှုပ်တာမျိုးဖြစ်နိုင်တယ်လို့လည်းပြောပါတယ်။ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေဟာစစ်ပွဲအဆုံးသတ်ရေးအတွက်နှိမ့်နိုင်ဆွေးနွေးနေကြဆဲဖြစ်ပါတယ်။ရုရှားဟာ2014မှာယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုသိမ်းပိုက်ခဲ့ပြီးယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသကခွဲထွက်ရေးသမားတွေကိုပံ့ပိုးထောက်ခံပေးခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခြင်းကစပြီးတောင်ပိုင်းမော်ရီယိုပိုမြို့ကိုရုရှားတပ်တွေပြင်းပြင်းထန်ထန်ပစ်ခတ်တိုက်ခိုက်တာကြောင့်အခုဆိုကလင်းငယ်200ကျော်အပါဝင်ဒေသခံ9000လောက်တေဆုံးခဲ့ရတယ်လို့မြို့တော်ဝန်ယုံကပြောပါတယ်။မြို့ထဲမှာပိတ်မိနေတဲ့မြို့ခံ36000ကိုဘေးလွတ်ရာပို့ဆောင်ပေးဖို့အတွက်မော်ရီယိုပိုမြို့တော်ဝန်ကတနင်္လာနေ့မှာပန်ကြားခဲ့တာပါ။ယူကရိန်းမှာလူသားစာနာမှုဆိုင်ရာအပြစ်ခံရစဲမှုဖြစ်ပေါ်လာစေဖို့အတွက်ကုလသမဂ္ဂကရုရှားနဲ့ယူကရိန်းအစိုးရတွေနဲ့စတင်လှုပ်ဆောင်တော်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကနယူးယောက်ရုံးချုပ်မှာတနင်္လာနေ့ကသတင်းထုတ်တွေကိုပြောပါတယ်။တကယ်တော့ယူကရိန်းမှာလူသားစာနာမှုဆိုင်ရာဘေးကျုံးနေရတာဟာနိုင်ငံရေးကြောင့်ဖြစ်တဲ့အတွက်နိုင်ငံရေးညှိနှိုင်းမှုတွေလုပ်နိုင်အောင်အပြစ်ခတ်ရကြဖို့အတွက်တိုက်တွန်းလိုက်တာပါ
။ I'm therefore appealing for an immediate humanitarian ceasefire to allow for progress in
အပြစ်ခတ်အမြန်ရပ်ဖို့အတွက်ပန်ကြားပါတယ်။ကုလသမဂ္ဂဗရင်ဂျင်စရန်ပါသဘောတရားတွေကိုအခြေခံတဲ့ငင်းချင်းသဘောတူညီချက်ရလာစေဖို့လေးနက်တဲ့နိုင်ငံညှိနှိုင်းမှုတွေလှုပ်လာနိုင်အောင်လူသားစာနာမှုဆိုင်ရာအပြစ်ခံရစဲရေးကိုချက်ချင်းလှုပ်ဖို့ပန်ကြားကြောင်းအတွင်းမှုချုပ်ကပြောသွားတာပါနှစ်ဖက်တိုက်ပွဲတွေရစဲသွားရင်အရေးတကြီးလိုအပ်နေတဲ့လူသားစာနာမှုအကူအညီတွေကိုပေးခွင့်ရမှာဖြစ်တယ်လို့အရက်သားတွေလည်းစိတ်ချလက်ချတွာလာနိုင်မယ်လို့ပြောပါတယ်အပြစ်ခံရစဲရေးပေါ်ပေါအောင်ကြိုးပမ်းဖို့အတွက်ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာတာဝန်ခံမာတင်ဂရစ်ဖစ်ဟာရုရှားအစိုးရနဲ့ရောယူကရိန်းအစိုးရနဲ့ပါဆက်သွယ်ခဲ့ကြောင်းနဲ့အဆင်ပြေတာနဲ့မော်စကိုနဲ့ကီယက်ကိုတွားရောက်မှာဖြစ်ကြောင်းအတွင်းမှုချုပ်ကပြောပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တာတစ်လအတွင်းရုရှားဟာကြီးမားတဲ့ဆုံးရှုံးမှုတွေနဲ့ဒုက္ခခံစားခဲ့ရတာဖြစ်ပြီးယူကရိန်းမှာလည်းရုရှားတပ်တွေဘုံကျဲမှုကြောင့်အရသာတည်ဆုံးဒဏ်ရာရတာတွေအိုးအိမ်ဆန့်ခွာထွက်ပြေးရတာတွေကြုံနေရတဲ့အပြင်ဒုက္ခမျိုးစုံရင်ဆိုင်နေရတာဖြစ်တဲ့အတွက်ဒီစစ်ပွဲကိုရပ်ပြရမှာဖြစ်ကြောင်းလဲအတွင်းမှုချုပ်ကပြောပါတယ်။တဘာဝတန်ငွေအတွက်ချတဲ့ငွေကိုရုရှားငွေရူဘယ်နဲ့ပဲပေးချေဖို့ရုရှားဘက်ကတောင်းဆိုမှုကို G7 ဆက်မှုထိပ်သီး9နိုင်ငံကညှင်းပယ်လိုက်တယ်လို့ဂျာမနီစွန့်ရင်ဆိုင်ရာတာဝန်ခံဝန်ကြီးရောဘတ်ဟာဘက်ကပြောပါတယ်။ ရုရှားရဲ့တောင်းဆိုမှုဟာတစ်ဖက်သက်ဖြစ်သလိုလက်ရှိ contract စာချုပ်ကိုအရှင်းရှင်းကြီးချိုးဖောက်တာဖြစ်ကြောင်း G7 ဝန်ကြီးအားလုံးကသဘောတူခဲ့တယ်လို့ဂျမနီအစိုးရစီးပွားရေးစွန့်ရံတဲ့ရာသီဥတုဆိုင်ရာဝန်ကြီးဟာဘက်ကပြောပါတယ် G7 နိုင်ငံတွေနဲ့ဥရောပသမဂ္ဂတို့ကြားတသားတဲ့ရည်တည်ဖို့တောက်ကြံနေဆွေးနွေးပွဲကနေဆုံးဖြတ်ခဲ့တဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်ရူဘုံငွေနဲ့ပေးချေတာကိုလက်ခံနိုင်စရာမရှိကြောင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တောင်းဆိုတဲ့အတိုင်းမလုပ်ကြဘို့သက်ဆိုင်ရာကုမ္ပဏီတွေကိုတိုက်တွန်းมาဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ရုရှားသမ္မတဟာယူကရိန်းစစ်ပွဲကုန်ကျစရိတ်အတွက်ရူဘုံငွေကိုအားထားဖို့အတွက်လုပ်နေတာဖြစ်ကြောင်းလည်းပြောပါတယ်။သမ္မတပူတင်ကတော့ရုရှားရဲ့မိတ်ဆွေမဟုတ်တဲ့နိုင်ငံတွေအနေနဲ့တဘာဝဒဏ်ငွေကြတဲ့ငွေကိုသာရူဘုံငွေနဲ့ပေးချေဖို့ရုရှားအစိုးရကအမိန့်ထုတ်ပြန်มาဖြစ်ကြောင်းကြေညာခဲ့တာပါ။ယူကရိန်းကိုဝင်ရောက်ကျူးကျော်မှုကြောင့်အနောက်နိုင်ငံတွေကရုရှားပေါ်မှာပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေချမှတ်နေတာဟာရုရှားရဲ့စီးပွားရေးကိုထိခိုက်လာစေတာဖြစ်ပါတယ်။အစ္စရေးနိုင်ငံတောင်ပိုင်းမှာကျင်းပတဲ့အစ္စရေးအာရဗ်ထိပ်သီးညီလာခံဟာတနင်္လာနေ့မှာပဲပြီးဆုံးသွားပါပြီ။နှစ်ဖက်ဆက်ဆံရေးတင်းမာမှုတွေပြေလျော့လာနေသလိုအစည်းအဝေးကိုတက်ရောက်လာတဲ့အာရဗ်လေးနိုင်ငံဖြစ်တဲ့အာရဗ်ဆော်ဘွားများပြည်တော်စု UAE, Bahrain, Morocco နဲ့ Egypt နိုင်ငံတွေနဲ့အစ္စရေးနဲ့ American နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကအရှိလေပိုင်းဒေသဆက်ဆံရေးတိုးမြှင့်ပြီးပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းပြောကြားခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကအစ္စရေးနဲ့အာရဗ်နိုင်ငံတွေကြားအခုလိုဆင်နွှဲပွဲမျိုးဖြစ်လာဖို့အတွက်မျှော်လင့်မထားခဲ့ကြဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစ္စရေးက2020မှာ UAE, Bahrain နဲ့ Morocco နိုင်ငံတွေနဲ့ပုံမှန်ဆက်ဆံရေးထူထောင်လာခဲ့တဲ့နောက်ပိုင်းအခုလိုထိပ်သီးအစည်းအဝေးကျင်းပလာနိုင်တာဖြစ်ပါတယ်။ဒီလိုထိပ်သီးအစည်းအဝေးမျိုးကျင်းပပြီးဆက်လက်ဆွေးနွေးဖို့ရှိကြောင်းအစ္စရေးနိုင်ငံခြားရေးဝန်ကြီးယာလပစ်ကပြောပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဝါရှင်တန်မြို့တော် VOA ကသတင်းတွေကိုဆက်လက်ပြောပြနေပါတယ်ကျွန်တော်ကျော်စန်းသာပါဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုတို့ဟာ2015ကစလို့အကြီးအမားဆုံးပူးတွဲစည်ရေးလက်ချက်မှုကိုတနင်္လာနေ့ကစတင်ခဲ့ကြပါတယ်ဒါဟာတရုတ်နဲ့နှွေးထွေးတဲ့ဆက်ဆံမှုပြသလိုတဲ့စည်ရေးလုပ်ကွက်တွေကိုသမ္မတရော်ဒရီကိုဒူတာတေပြန်လည်ရုပ်သိမ်းခဲ့ပြီးတဲ့နောက်အမေရိကန်နဲ့လုံခြုံရေးဆက်ဆံမှုတိုးတက်အောင်လှုပ်လှကြောင်းအလေးထားပြသလိုက်ကြလည်းဖြစ်ပါတယ်ဘာလီကတန်လို့ခေါ်တဲ့နှစ်စဉ်လုံနေရရင်ပေါင်းတန်းစစ်စင်ရေးလေ့ကျင့်မှုအတွင်းဒီနှစ်မှာတော့တပ်ဖွဲ့ဝင်ပေါင်း 9,000 ခန့်ပါဝင်ပြီးကုန်းရည်သွားရင်တွင်နဲ့ပြစ်ခတ်မှုတွေလည်းပါဝင်မှာဖြစ်ပါတယ်2016မှာသမ္မတတာဝန်ဆက်တင်ထမ်းဆောင်စဉ်ကမစ္စတာဒူတာတေဟာတရုတ်စီကချင်းငွေနဲ့ရင်းနှီးမြှုပ်နှံမှုကတိတွေကြောင့်မဟာမိတ်စာချုပ်ချုပ်ဆိုထားတဲ့အမေရိကန်ပြည်ထောင်စုနဲ့ခက်ခွာခွာနေလာခဲ့တာပါဒါပေမဲ့လည်းဖိလစ်ပိုင်မှာအမေရိကန်တပ်ဖွဲ့တွေထားရှိတဲ့သဘောတူညီမှုကိုဖျက်သိမ်းမယ်ဆိုတဲ့ချင်းချောင်းမှုကိုတော့ယမန်နှစ်ကပြန်လည်ရုပ်သိမ်းခဲ့ပါတယ်။အခုပူတွဲစည်းရေးလက်ကျင့်မှုဟာဖိလစ်ပိုင်အမေရိကန်နှစ်နိုင်ငံမဟာမိတ်ဖွဲ့စည်းမှုစီဘယ်တော့မှနဲ့မှမတူအောင်ခိုင်မာနေတယ်ဆိုတာကဘာကိုပြသရတာဖြစ်တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဒယ်ဖင်လိုရန်ဇနာကကြေညာပါတယ်ခင်ဗျာ။မြန်မာဟဲရယ်သတင်းသမားရဲမျိုးထွန်းကိုချွင်းချက်မရှိအများဆုံးလှုပ်ပေးဖို့နဲ့တဲ့ရင်သမားတွေသူတို့အလုတ်တောင်ဝန်ထမ်းဆောင်တဲ့အတွက်ဖမ်းဆီးထောင်ချတာကိုရဆိုင်ဖို့ CPJ ခေါ်တဲ့ရင်သမားကာကွယ်ရေးကမတီကတောင်းဆိုလိုက်ပါတယ်။အဲရဲမျိုးထွန်းကိုပသိမ်းအထူးတရားရုံးတရုံးကပြည်မှုဆိုင်ရာဥပဒေပုံမှန်905ကာကြီးလုံဆောင်မှုနဲ့တရင်မှဖြန့်ချိမှုနောက်ပြည်မှုဆိုင်ရာဥပဒေပုံမှန်905ခါခွေထိတ်လန့်ဘွယ်အချက်လက်တွေထုတ်ဝေဖြန့်ချိမှုတို့အရထောင်ဒဏ်2နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။အဲရဲမျိုးထွန်းကမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုသတင်းသမားဝတ္တရားအတိုင်းဖော်ပြခဲ့တာသာဖြစ်တယ်။မြန်မာစစ်ကောင်စီအနေနဲ့မှားယွင်းစွာဖမ်းဆီးထောင်ချထားတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေကိုပြစ်ဒဏ်မစီရင်ဘဲလွှတ်ပေးသင့်တယ်လို့ CPJ ရဲ့အစ်တောင်အာရှဆိုင်ရာအကြီးအကဲကုစလေရှွန်ခရစ်ပင်ကဆိုပါတယ်။အဲရဲမျိုးထွန်းကိုထောင်ဒဏ်ချမှတ်တာဟာအခြားသတင်းသမားနှစ်ဦးဖြစ်ကြတဲ့ကမာယိုမီဒီယာကဟန်သာညင်းနဲ့မြစည်းမကစန်းထိုက်အောင်တို့ကိုအမိန့်ချက်မှတ်တဲ့ရသက်တပ်တစ်ပတ်တွင်မှာပဲဖြစ်ပါတယ်။မြန်မာနိုင်ငံဟာ CPJ ရဲ့စီရင်အရတရုတ်ပြည်ရင်ကဘာပေါ်မှာသတင်းသမားတွေကိုထောင်ဒဏ်ပေးမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေကိုသမ္မတဘိုင်ဒန်အစိုးရက genocide ခေါ်လူမျိုးတုံးသတ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုအဖြစ်တရားဝင်သတ်မှတ်ကြေညာလိုက်တဲ့ကိစ္စကို PHR ခေါ်လူအခွင့်အရေးသမားတော်များအဖွဲ့ကကြိုဆိုလိုက်ပါတယ်။ဒါဟာရိုဟင်ဂျာတို့အတွက်တရားမျှတမှုရရှိရေးနဲ့မြန်မာနိုင်ငံမှာကျူးလွန်တဲ့ပြစ်မှုတွေအတွက်အထိပ္ပယ်ပြည့်ဝတဲ့တာဝန်ယူမှုတာဝန်ခံမှုရှိစေရေးအတွက်အရေးကြီးတဲ့ခြေလှမ်းတွေဖြစ်တယ်လို့လည်းသူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုဖြစ်နေတဲ့ဆီယနာသိမ့်မှုကိုရပ်ဆိုင်ဖို့ရိုဟင်ဂျာအပါအဝင်မြန်မာပြည်သူတွေအားလုံးအပေါ်အကြမ်းဖက်နေတာတွေကိုရပ်ဆိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းကဝင်ရောက်လှုပ်ဆောင်ဖို့လည်းသူတို့ကတောင်းဆိုထားပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံဟာဘာနဲ့မှမလဲနိုင်အောင်တံပိုးကြီးမားတဲ့အထင်ကရတိုက်ခိုက်ရေးစွမ်းရည်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအန်ကပြောကြောင်းနိုင်ငံပိုင်းမီဒီယာတွေမှာတင်းနှံလန်တွေကဖော်ပြပါရယ်။ဘယ်သူမှမဟန့်တားနိုင်သောခန့်ညားတဲ့တိုက်ခိုက်ရေးစွမ်းရည်တွေတက်ဆင်နိုင်မှသာလျှင်စစ်ကိုတားဆီးနိုင်မှဖြစ်တဲ့တိုင်းပြည်ရဲ့လုံခြုံရေးအတွက်အမခန့်ချက်ရရှိနိုင်မှဖြစ်တဲ့နေဂျာရီယာချင်းချောက်မှုအကြက်မှုတွေကိုဟန်တားနိုင်မှာဖြစ်တယ်လို့ကင်ကပြောကြောင်းနိုင်ငံပိုင်မီဒီယာတွေကဖော်ပြပါတယ်။ဂျာသီရီနေကပြစ်လွတ်ခဲ့တဲ့ဒုံးကျည်ဟာဟွာဆုံ17အမျိုးအစားဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောကြတော့လည်းပဲအကဲခတ်သမားတွေကတော့မြောက်ကိုရီးယားနိုင်ငံပိုင်မီဒီယာတွေဟာယခင်ပြစ်လွတ်ခဲ့တဲ့ဒုံးကျည်နဲ့ပုံမှားရိုက်ပြီးဖော်ပြထားခြင်းသာဖြစ်တယ်လို့လည်းပြောနေကြပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဥကျော်ဆန်သားတို့တင်ပြပေးခဲ့တာဖြစ်ပါလေရှင်။အခုတော့မြန်မာနဲ့ကမ္ဘာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့နယ်တွင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားဖြစ်တဲ့လက်နက်ကိုင်ပဋိပက္ခတွင်ကြံရှိနေတဲ့လက်နက်ကြီးကြီးနဲ့မြေမြုပ်မိုင်းတွေနင်းပြီလို့ဒေသခံတွေအသက်ဆုံးရှုံးတဲ့အထိဖြစ်နေပါတယ်။မလ28ရက်နေ့မနေ့ပိုင်းကပဲတီဘောမြို့နယ်ကောင်းဟုံချေးရွာဘက်မှာမိုင်းနှင်းမိလို့ရွာသားတဦးတေဆုံးခဲ့ရပါတယ်။ဖေဖော်ဝါရီနဲ့မလ2လအတွင်းမြင်းမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရသူ20ကျော်ရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင
်။ SSC ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာမြင်းမြုပ်မိုင်းနှင်းမိတာတွေမကြာခဏဖြစ်နေပြီးအသက်သေဆုံးတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။မတ်လ28ရက်မနေ့ပိုင်းမှာတီဘောမြို့နယ်ဟောင်ကုန်ကျေးရွာသားတဦးတောင်ယာဥယင်ထဲမိုင်းနှင်းမိလို့သေဆုံးသွားရတယ်လို့ဟောင်ကုန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
။သူကတောင်ယာသွားမယ်ရှင်းသားမယ်ဆိုပြီးတော့မိုးလို့တုံးရောက်ရှင်းသွားတာ။ထောက်နိုင်ရမှာတော့မြေကအဲဒီတောင်ယာခြံနေတာပေါ့။သူကအပေါ်ခဏသွားမယ်ဆိုတော့တောင်ယာအပြင်ကနည်းနည်းထွက်သွားတဲ့အချိန်ကတော့သူကအဲ့မှာမိုင်းသွားမိတော့ပေါ့။ပုံကွဲတဲ့ခင်ဗျားတော့ဒီနေရာသူ့ကိုတွားကြည့်နေတဲ့ခင်ဗျားတော့သူကဆိုးသွားတာပေါ့ညက်နှစ်ဖက်စလုံးပြက်သွားလေအကုန်လုံးတန်ရတန်ဖြတ်တယ်ဟာအားပွားလို့မကောင်
းမိုင်းနှင်းမိပြီးတည်ဆုံသွားတဲ့ဟောင်ကုန်ကျေးရွာသားစိုင်းဘရွှေအသက်40နှစ်ဟာကလေးလေးယောက်ဖခင်တူဖြစ်ပါတယ်တီဘောမြို့နယ်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားစဉ်အတွင်းထောင်နာတဲ့မြေမြုံမိုင်းနဲ့မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေဟာဒေသခံတွေအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့သူကပြောပါတယ်။မတ်လ18ရက်နေ့တုန်းကလည်းတီဘောမြို့နယ်ကြံငင်းရွာမှာနေတဲ့အသက်22နှစ်အရွယ်ဆိုင်းအောင်ခန့်ဆိုသူလူငယ်တဦးဟာလည်းမြေမြုံမိုင်းနှင်းပြီးလို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုနှစ်ဖေဖော်ဝါရီလနဲ့မတ်လ2လအတွင်းမှာတီဘောမြို့နယ်ထဲမြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရသူလူ20လောက်ရှိတယ်လို့လူမှုကွန်ရီအဖွဲ့ဝင်တဦးကလည်းပြောပါတယ
်။များတော့များတယ်ရှင်။ဘောမျိုးနယ်ထဲမှာလည်း20လောက်ရှိမယ်။ဟိုတရက်ကနှစ်နာခွနှစ်ဦး၊ဘောမာနှစ်ဦး၊နလပိုင်းကနေတုံးနာပိုင်းအတွင်းဟောဟော။လက်နက်ကရိပခါရပြက်ပြနေသေးတယ်ရော။ကျဲနွားတွေထိမိတာလည်းစားတာတည်းတဲ့
။ဒီလိုမြေမြုံမိုင်းတွေရှိနေလို့ဒေသခံတွေတောင်ယာတွေတဲသွားဖို့ခြံလုံငန်းတွေလုပ်ဖို့စိုးရိမ်နေရတယ်လို့လည်းသူကဆိုပါတယ်။
သူတို့ရွာတည်းရတော့ကျမတို့သွားပြီးတော့သူတို့နဲ့တွေ့ဆုံဆွေးနွေးကြည့်တဲ့အခါမှာသူတို့ကခံတယ်လဲတိတ်မသွားရဲဘာလို့လဲဆိုမိုင်းအတရေတည်းလဲကြောက်ဟိုအရင်ကလက်နဲ့ကြီးတွေချထားတာတည်းအရန်များနေတော့ခံတယ်တော့မှသွားရမှာစိုးရိမ်နေကြတာပေါ့သူတို့တော့အဲ့လိုပြောတယ်စိုးရိမ်ပေမဲ့လဲဝိုင်းရည်ကလဲအရေးကြီးတာကြောင့်မလို့မသွားလဲမရဆိုတဲ့အခါမှာတချို့ကလဲသွားတော့အဲ့လိုတည်းဖြစ်တာပေါ့နော်
ဒီဘောမြို့နယ်လူမှုကူညီရေးအဖွဲ့ရဲ့စီးရင်နေရ 2022ခုနှစ်အတွင်းမိုင်းပေါက်ကွဲမှုကြောင့်သေဆုံးသူ6ဦးနဲ့ဒဏ်ရာပြင်းထန်ရသူလူ50ဦးရှိတယ်လို့ဆိုပါတယ်။အလားတူကြောင်မဲမြို့နယ်မှာလည်းဒီလအတွင်းမြေမြုံမှန်းကြောင့်ထိခိုက်ဒဏ်ရာရသူ3ဦးရှိပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားစဉ်လက်နက်ကိုင်အဖွဲ့တွေထောင်ထားတဲ့မိုင်းတွေအများပြားကျန်နေသေးတယ်လို့ဇီဝိတလူမှုကွန်ရက်အသင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ်။
ကျောင်းမင်းလည်းလည်းဦးတုံးလောက်ရှိတယ်ကျွန်တော်တို့ဒီထဲမှာစာစီရဲ့ဆိုင်တဲ့မာမိတ်တပ်ပုစတဲ့လူတွေတဲ့ကောင်းလို့ရတယ်လည်းကြာပြီနောက်ကတိုက်ပွဲလို့ဖြစ်ကြတယ်ပေါ့ဖြစ်ပြီးတော့မှအခုတော့ဟိုအာဒီရဲ့ဆိုင်ကတော့နောက်ဆုံးသွားတာကောင်းနေတာကတော့ဘိုင်းကြီးထောင်နေတာပေါ့အဲ့ဒီဘိုင်းလက်ကြံနေအခုဖတ်ပွဲနေကြံနေတဲ့နိုင်ငံကြီးများရှိတယ
်မြန်မာနိုင်ငံမှာစစ်တပ်ဘက်ကရောတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပါမြေမြုံမိုင်းတွေကိုအသုံးပြုနေကြတယ်လို့မြေမြုံမိုင်းကာကွယ်တားဆီးရေးနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်စီရေးပဋိပက္ခဖြစ်နေတဲ့နေရာတွေများလာတာနဲ့အတူမြေမြုံမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်လက်နက်ပစ္စည်းတွေကြောင့်အရသာပြည်သူတွေထိခိုက်နိုင်မဲ့အန္တရာယ်ပိုများလာနေတယ်လို့ကုလသမဂ္ဂကလည်းလက်တတော်မှသတိပေးထားပါတယ်ခင်ဗျာ။
ကိုညာဝင်းအောင်တင်ပြပေးခဲ့တာပါရှင်မချခင်မှာတော့မြန်မာနဲ့ယူကရိန်းအခြေအနေနှိုင်းယှဉ်ချက်ဆောင်ပါကိုနားဆင်ချရဖို့ရှိပါတယ်အခုတော့ရိုဟင်ဂျာကလင်းငယ်တွေရဲ့ပညာရေးအခြေအနေကိုတင်ပြပေးပါမယ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အကြီးဆုံးပုဂ္ဂလိကစာတင်ကြောင်းကိုပိတ်လိုက်ကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကတနင်္လာနေ့မှာပြောပါတယ်ဒါဆိုရင်အရှေ့တောင်အာရှနိုင်ငံတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့ထောင်နဲ့ချီတဲ့ကလေးတွေအတွက်ပညာသင်ကြားခွင့်မှာနောက်ထပ်ထိခိုက်တရောက်မှုဖြစ်ပါတယ်။ AFP သတင်းဆောင်မကိုဒေါခင်မျိုးသက်တင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာ2019ခုနှစ်ကစစ်တပ်ရဲ့နေမြေရှင်းလင်းမှုကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်8သိန်းခွဲလောက်ကိုဘင်္ဂလားဒေ့ရှ်ကလက်ခံထားရပြီးဒါကိုလူမျိုးရုံးတပ်ဖြတ်မှုဖြစ်လဲအမေရိကန်ပြည်ထောင်စုကဒီသတင်းဖတ်ထဲမှာပဲသတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့ဒီဇင်ဘာလနောက်ပိုင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာတွေဖွင့်ထားတဲ့ကျောင်းတွေကိုပိတ်ပစ်နေတာဖြစ်ပြီးပြခဲ့တဲ့သတင်းပတ်ထဲမှာတော့ကာယာဖူရီကျောင်းကိုပိတ်ပစ်လိုက်ပါတယ်ခွင့်ပြုချက်မရှိဘဲကျောင်းဖွင့်တာကိုလက်ခံနိုင်ပွဲမရှိဘူးလို့အမည်မဖော်လို့တဲ့ဘင်္ဂလားဒေ့ရှ်အကြီးတန်းတာဝန်ရှိသူတဦးက AFP ကိုပြောပါတယ်နှစ်နဲ့ချီးပြီးဖွင့်လာတဲ့ကျောင်းကိုရုတ်ချက်ကြီးပိတ်ပစ်လိုက်တာလို့ကာယာဖူရီကျောင်းကကျောင်းအုပ်မိုဟာမက်ရှိုဝီဖ်ကပြောပါတယ
်ဟာတတ်ဂူရီအဲဖီဗီယန်တူကြီ
းစကန်လုံးညုံရဲ့လက်နက်ကင်ရဲကရုတ်တရက်ရောက်လာပြီးစကန်အုပ်ချုပ်ရေးထံကစာရေးသားခွင့်ပြုချက်ရှိလားလို့မေးပါတယ်နှုတ်နဲ့ခွင့်ပြုချက်ရထားပါတယ်လို့သူတို့ကပြောပါတယ်တည်ဆုံးသွားပြီဖြစ်တဲ့ခေါင်းဆောင်မိုဟစ်ဦးလာကခွင့်ပြုချက်ရအောင်လုပ်ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့နှစ်တွေကလည်းဒီအကြောင်းကိုစခဲ့တာပါဒီသတင်းပတ်တဲ့အကြောင်းကိုဝင်ပြီးစီးနှင်းတာမတိုင်ခင်အထိအားလုံးချောချောမွေ့ရှိခဲ့ပါတယ
်ရွန်ဂျန်လူမှုအတိုင်းဝိုင်းခေါင်းဆောင်မိုဟစ်ဦးလာဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းအလောက်ကျန်ခံခဲ့ရတာဖြစ်ပြီးဒုက္ခတဲ့စခန်းတွင်ကအတိုက်အခံတွေကိုတတ်ဖြတ်နေတယ်လို့ပြောဆိုတာခံထားရတဲ့ Ranger စစ်သွေးကြောအဖွဲ့တစ်ခုရဲ့လက်ချက်လို့ဆွဆွဲထားပါတယ်။ကျောင်းကိုပိတ်ပြီးပစ္စည်းတွေကိုပါယူသွားတယ်လို့လည်းကျောင်းအုပ်မိုဟာမက်ချိုဝီဖ်ကပြောပါတယ
်။ Scholar maze je aniki questionnaire asin nalad
ကျောင်းသားတွေအတွက်မေးခွန်းစာရွက်တွေထုတ်ပေးဖို့ laptop တစ်လုံးနဲ့ printer တစ်လုံးရှိခဲ့ပါတယ်။ညနေပိုင်းမှာသူတို့ကအဲ့ဒါတွေကိုသိမ်းသွားပါတယ်။နောက်နေ့ရောက်တော့သူတို့ပြန်ရောက်လာပြီးကြောက်တင်ဘုံခုံအရှိတွေကလထိုင်းတွေအားလုံးကိုသိမ်းသွားပါတယ်တချို့ပစ္စည်းတွေကိုတော့ကားနဲ့ဒဲသွားကြပါတယ
်ကျောင်းဆရာတွေနဲ့စီးပွားရေးပြည်လဲတဲ့ဒုက္ခတဲ့မိသားစုတွေရဲ့ထောက်ပံ့မှုနဲ့ဖွင့်ထားတဲ့ဒီပုဂ္ဂလိကအကြောင်းမှာအတန်းကြီးကျောင်းသား600လောက်ကိုမြန်မာဘာသာနဲ့သင်ယူညွှန်းနှံတင်ကြားပေးနေတာဖြစ်ပြီးတစ်ချိန်မှာဒီကျောင်းသားတွေဌာနေပြန်နိုင်ဖို့အတွက်မှန်းထားတာလည်းဖြစ်ပါတယ်ဒါပေမဲ့မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံသလိုသူတို့ဌာနေပြန်နိုင်ရေးဟာလည်းမရေမရာဖြစ်နေစေပါ။ကျောင်းအဖိတ်ခံလိုက်ရချိန်မှာအတန်းတင်စာမျိုးပွဲဖြစ်နေခြင်းဖြစ်ပြီးအခုတော့လက်နက်ကိုင်အထူးရဲတပ်ဖွဲ့ကကျောင်းကပစ္စည်းတွေအားလုံးကိုသိမ်းယူသွားပြီလို့အသက်16နှစ်အရွယ်ကျောင်းသားမိုဟာနက်မိုရှရပ်ကပြောပါတယ်
။ဟောဒတ်ဂိုင်းနဲ့စကူလန်ဘွန်ဒဂိုင်းဘွန်ဒဂိုင်း
ကျောင်းပိတ်လိုက်တော့ကျွန်တော်တို့အချိန်တွေအလဟတ်တ်ဖြစ်သွားပါတယ်။ဒီမှာထိုင်ပြီးငင်းနေရတာပေါ့။ကျွန်တော်တို့လည်းစာမသင်နိုင်သလိုဆရာတွေလည်းစိတ်ဆိုးနေကြပါတယ်။မကြခင်တော့အကြောင်းကြီးပြန်ဖွင့်မယ်လို့ထင်ပါတယ်
။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကစခန်းထဲမှာကျောင်းတွေဖွင့်ပေးနေပေမဲ့အသက်၄နှစ်ကနေ၁၄နှစ်အတွင်းကလေးတွေအတွက်သာဖြစ်တဲ့အတွက်အသက်ကြီးပိုင်းကျောင်းသားတွေကတော့စခန်းထဲကပုဂ္ဂလိကပိုင်းကျောင်းတွေဒါမှမဟုတ်အစ္စလာမ်စာသင်ကျောင်းတွေကိုတက်ကြပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒုက္ခသည်တွေအတွက် ပညာရေးဝန်ဆောင်မှုကိုမပေးပါဘူးရက်ရွာလူကြီးရှမ်ဆူအလမ်ကတော့ကျောင်းပိတ်လိုက်မှာကိုကလေးတွေအတွက်စိုးရိမ်နေတာပါ
စကူဘန်ဒလည်းဝန်ဒလာတူဝန်ဒ
ကျောင်းပိတ်လိုက်တာကြောင့်ကလေးတွေအတွက်တော့ပြဿနာပါသူတို့ကျောင်းမတက်ရရင်မကောင်းမှုတွေမှာပါဝင်ပတ်သက်လာနိုင်ပါတယ
်ဒုက္ခသည်တွေဥဆောင်တဲ့ကျောင်းတွေပိတ်ပင်တားမြစ်မှုကိုချိုးဖောက်မယ်ဆိုရင်ဒုက္ခသည်တွေရဲ့အတိမတ်ပြုဆရစရန်တွေကိုတင်းစီပြီးကျွန်းကိုပို့ပြင်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကချိန်ချောက်နေကြောင်းပြီးခဲ့တဲ့သတင်းပတ်တွင်မှာပဲလူခွင့်စောင့်ကြည့်အဖွဲ့ HRW ကပြောထားပါတယ်ရ ेंजर ကလေးငယ်တွေအတွက်အရေးပဲပြည့်ဝလင်းနေတဲ့ပညာရေးကိုအစိုးရကအရင်ပိတ်ပြီးတဲ့နောက်မှာရ ेंजर တွေတီထောင်ထားတဲ့ကျောင်းတွေကိုပါပိတ်လာတာဖြစ်ပါတယ်။အခုတော့ကျောင်းဆရာတွေနဲ့ကျောင်းသားတွေကိုထောင်နဲ့တူတဲ့ကျွန်းကိုပို့ဖို့အတွက်ချိန်ချောက်တယ်လို့ HRW က Bill Van Asfield ကပြောပါတယ်။ဒီကြေညာချက်ဟာအခြေမြင့်မရှိဘူးလို့ Bangladesh အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပြီးဘာစံချာကျွန်းကိုပြောင်းရွှေ့မှုဟာသူတို့ရဲ့စံတအလျောက်သားဖြစ်တယ်လို့လည်းပြောပါတယ်။
တော်ခင်မျိုးသက်တင်ပြပေးခဲ့တာပါရှင်။သရရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့ဒေတာအတွင်းနိုင်ငံတွေရဲ့တန်တမာရေးစီးပွားရေးအခြေအနေဆိုင်ရာသတင်းဆောင်မတွေကိုတက်လှည့်တင်ပြပေးလိုပါတယ်။ပစိဖိတ်သမုဒ္ဒရာဒေသကဆော်လမွန်ကျွန်းစုနိုင်ငံဟာတရုတ်နယ်လုံခြုံရေးဆိုင်ရာသဘောတူညီချက်အတွက်ညှိနှိုင်းဆောင်ရွက်နေတယ်လို့အတည်ပြုပြောဆိုလိုက်တဲ့အပေါ်အိနီချင်းဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကစိုးရိမ်မကင်ဖြစ်နေကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီကနေဖီလ်မာဆာပေးပို့တဲ့သတင်းဆောင်မကိုကိုစော်မိုးကျော်ပြောပြပေးထားပါတယ်ရှင်
။ဩစတြေးလျနိုင်ငံရဲ့အရှေ့မြောက်ဘက်မိုင်2000အဝေးမှာရှိတဲ့ Pacific Motia အနောက်တောင်ဘက်ပိုင်းကဆော်လမွန်ကျွန်းစုနိုင်ငံဟာလုံခြုံရေးသဘောတူညီချက်အတိအတွက်တရုတ်နဲ့ညှိနှိုင်းနေပါတယ်။ဒီသဘောတူညီချက်မူကြမ်းကို March 24ရက်နေ့ဂျာတာဝရင်းနေ့တုန်းကလူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပါတယ်။ဒီသဘောတူညီချက်အရဆော်လမွန်ကျွန်းစုနိုင်ငံမှာရှိတဲ့တရုတ်ရဲ့အဓိကစီမံကိန်းတွေနဲ့တရုတ်လူမျိုးတွေကိုကာကွယ်ဖို့အတွက်တရုတ်ကလက်နက်ကိုင်ရဲနဲ့စစ်သားတွေကိုဆစ်လွတ်ခွင့်ပြုမဲ့သဘောမှာရှိပါတယ်။ဩစတြေးလျကတော့ဒီသဘောတူညီချက်ကနေတရုတ်ရဲ့အမြဲတမ်းစစ်စခန်းတည်ဆောက်တဲ့အထိဦးတည်ရောက်ရှိသွားမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေဟာအစဉ်အဆက်ဆော်လမွန်ကျွန်းစုနိုင်ငံရဲ့ကာကွယ်ရေးမဟာမိတ်တွေဖြစ်ပြီးပုံမှန်ထောက်ပံ့လှူဒါန်းနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမရီစပိန်ကတော့ဆော်လမွန်ကျွန်းနိုင်ငံရဲ့အကျိုးအချာတည်ရှိမှုနဲ့ဆုံးဖြတ်လှုပ်ဆောင်ပိုင်ခွင့်ကိုလေးစားပါတယ်။ဒါပေမဲ့ဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုတိကျစေမှာကိုတော့စိုးရိမ်တယ်လို့ပြောဆိုပါတယ်။နယူးဇီလန်ကတော့ဒီအစီအစဉ်ဟာဒေတာရင်းလုံခြုံရေးကိုမတည်မငြိမ်ဖြစ်စေမဲ့အန္တရာယ်ရှိတယ်လို့ပြောဆိုပါတယ်။ဒါ့အပြင်ဩစတြေးလျဝန်ကြီးချုပ်ဟောင်းလည်းဖြစ်နိုင်ငံတကာ NGO ဖြစ်တဲ့ Asia Society ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Kevin Root ကတော့တရုတ်ရဲ့အခြေခံစခန်းဖြစ်လာနိုင်တဲ့ဆော်လမွန်ကျွန်းစုနိုင်ငံရဲ့အစီအစဉ်ဟာစိုးရိမ်စရာကောင်းတယ်လို့ဩစတြေးလျအတံလွင့်ဌာန ABC ကိုပြောဆိုခဲ့ပါတယ်
။ In the history of Australia's engagement with the Pacific Island states, I think this is one of the most significant.
သမိုင်းတလျှောက်ဩစတြေးလျအနေနဲ့ဒီ Pacific ကျွန်းနိုင်ငံနဲ့ဆက်ဆံခဲ့တဲ့အထက်မှာဆယ်စုနှစ်ပေါင်းများစွာအတွင်းဒီကိစ္စဟာအထူးခြားဆုံးလုံခြုံရေးဆိုင်ရာပြောင်းလဲဖြစ်ပေါ်မှုတစ်ခုပါပဲ။ဒီကိစ္စဟာဩစတြေးလျအမျိုးသားလုံခြုံရေးအကျိုးစီးပွားနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဆော်လမွန်ကျွန်းစုနိုင်ငံလိုဩစတြေးလျရေပိုင်နက်နဲ့နီးကပ်တဲ့နေရာမှာနိုင်ငံတစ်ခုရှိလာမယ်ဆိုရင်ဒါဟာဩစတြေးလျရဲ့အနီးကပ်မဟာဗျူဟာမြောက်လုံခြုံရေးဆိုင်ရာပတ်ဝန်းကျင်မှာကြီးမားတဲ့ပြောင်းလဲမှုတစ်ခုဖြစ်ပါတယ်
။ဆော်လမွန်ကျွန်းစုနိုင်ငံအစိုးရကတော့တရုတ်အပါအဝင်နောက်ထပ်နိုင်ငံနေနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုချက်ထွင်တာဖြစ်တယ်လို့ပြောဆိုပါတယ်။ဆော်လမွန်ကျွန်းစုအစိုးရဟာထိုင်ဝမ်နဲ့တရားဝင်ဆက်သွယ်မှုတွေပြုလုပ်ခဲ့ပြီးနောက်2019ခုနှစ်မှာတရုတ်နဲ့တန်တမာဆက်ဆံရေးထူထောင်ခဲ့ပါတယ်။ Indo-Pacific ဒေသအတွင်းတရုတ်ရဲ့ဩဇာကြီးထွားလာမှုကြောင့်ဩစတြေးလျရဲ့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ပြီးခဲ့တဲ့နှစ်တည်းအကူအညီပေးရေးအစီအစဉ်တွေအတွက်အသုံးစရိတ်တွေလည်းတိုးမြင့်သုံးဆွဲခဲ့ပါတယ်။ဒေသတွင်းတရုတ်ရဲ့အစီအစဉ်တွေအပေါ်စိုးရိမ်လာတဲ့အတွက်ပြီးခဲ့တဲ့ February လတဲ့တုန်းကတော့ American ပြည်ထောင်စုကဆော်လမွန်ကျွန်းနိုင်ငံတွေမှာသူ့ရဲ့တန်ယုံပြန်ဖွင့်မယ်လို့ပြောဆိုခဲ့ပါတယ်
။ကိုစုံမိုးကျော်တင်ပြပေးခဲ့တာပါရှင်။ သောရရှင်များရှင်တန်တမာရေးမပြေမလည်ဖြစ်နေချိန်မှာဩစတြေးလျရဲ့ပို့ကုန်နေအပေါ်တရုတ်ကအကြီးအကျယ်အခွန်တွန်းမြင့်လိုက်ပြီးတဲ့နောက်မှာတော့အနာဂတ်မှာတောင်အာဖရိကတို့ဝိုင်းတွေတရုတ်ဈေးကွက်မှာပိုမိုဝန်းဆန်လာမယ်အလားအလာရှိနေပါတယ်ဒီအတွက်လည်းတောင်အာဖရိကကဝိုင်းထုတ်လုပ်သူတွေကတရုတ်ဈေးကွက်နဲ့ကိုက်ညီမဲ့ဝိုင်းတွေထုတ်လုပ်လာနေကြပါတယ်တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်ကနေကိတ်ဘာလက်ရဲ့သတင်းဆောင်မကိုတင်ပြပေးလိုပါတယ်ရှင်ဩစတြေးလျဝိုင်းနေအပေါ်တရုတ်က212ရာဂိုင်းနှုန်းအခွန်ကောက်လိုက်ချိန်မှာပဲအခွင့်အရေးထွက်လာပြီဆိုတာကိုတောင်အာဖရိကဝက်စတန်ကိတ်ပြည်နယ်ကဝိုင်းထုတ်လုပ်သူတွေသိထားပြပါပြီအကြောင်းကတော့2020ပြည်နှစ်အတွင်းကိုဗစ် -19 ရဲ့မူလဈေးမြေအပေါ်မှာမကြည်မလည်ဖြစ်ကြတာပါတောင်အာဖရိကရဲ့ဒေသအတွက်ဝိုင်းတွေတင်ပို့သူများအားလုံးကိုကူစားပြုတဲ့ Wines of South Africa တောင်အာဖရိကဝိုင်းများအဖွဲ့ရဲ့အရှဆေးကွက်မန်နေဂျာကတော့ Marcus Ford ဖြစ်ပါတယ
် And since then
အဲ့နောက်ပိုင်းမှာတော့ Australia ထုတ်ဝိုင်းတွေနဲ့အယောင်းဝယ်လုပ်ကြတဲ့ကုမ္ပဏီကတခြားနည်းလမ်းတွေရှာလာကြပါတယ်အဲ့ဒီမှာတောင်အာဖရိကတိတ်ပြီးထင်ပေါ်လာပြီးပြီးခဲ့တဲ့စနေလတာအတွင်းမှာကျွန်တော်တို့တိတ်ပြီးအကျိုးမြတ်ထွက်ခဲ့ပါတယ်အဲ့ဒီကာလအတွင်းတရုတ်ကိုကျွန်တော်တို့တင်ပို့ရမှုကနစာတူးပဲပြီးဆက်ပြီးတော့လည်းအချိန်ကောင်းမယ်အနေထားပါ
တောင်အာဖရိကဝိုင်းဒေါ်လာ32တန်ဖိုးထိတရုတ်ကိုတင်ပို့ခဲ့ပြီးဒါဟာဆိုရင်အရင်နှစ်ကထက်59ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်ဒီတဲ့ကအလုပ်ဖြစ်သွားတဲ့ကုမ္ပဏီတစ်ခုကတော့ AM Biat ဖြစ်ပါတယ်တရုတ်စားသုံးသူတွေအတွက်အထူးရည်ရွယ်ပြီးကိုပိုင်အရသာကိုပါထုတ်လုပ်တယ်လို့ပိုင်ရှင်တူဖြစ်တဲ့ Matthew Karin ကပြောပါတယ်
We wanted to satisfy the Chinese palate.
တရုတ်စားသုံးသူတွေကိုအကြိုက်တွေးစေချင်ပြီးဈေးကွက်ကိုနားလည်ဖို့အတွက်အများကြီးလုပ်ခဲ့ရပါတယ်။ဝိုင်းကျွမ်းကျင်သူတွေနဲ့ဆွေးနွေးဈေးကွက်အတွင်းမှာတကယ်တမ်းအလုပ်ဖြစ်မဲ့အချက်အလက်တွေကိုလည်းနားလည်အောင်စူးစမ်းပြီးတရုတ်စားသုံးသူတွေအတွက်တောင်အာဖရိကထုတ်ကုန်တစ်ခုကိုထုတ်လုပ်ခဲ့တာပါ။
တရုတ်ဝိုင်းကျွမ်းကျင်သူများကတော့ဝိုင်းအနီကိုအဓိကညွှန်ပါတယ်။အနီရောင်ဟာတရုတ်ရိုးရာမှာကံကောင်းတဲ့အရာဖြစ်ပါတယ်။နောက်ဝိုင်းပလင်းကိုလှည့်ဖွင့်လို့ရတဲ့အဖုံးထည်ဖော့ဆုကိုပိုကြိုက်ပြီးစမ်းစမ်းပြပြထုတ်ပိုးမှုကိုလည်းကြိုက်ပါတယ်။ဒါပေမဲ့လည်းတရုတ်ဈေးကွက်ဟာတက်တန်းနူလွန်ပြီးအကြိုက်ကလည်းပြောင်းနေတယ်လို့ Ford ကပြောပါတယ
်။ You could say that in the north of China which has the
ရင်းနဲ့ရေပြင်းကြိုက်တဲ့တရုတ်မြောက်ပိုင်းမှာတော့ဝိုင်းအနီပြင်းပြင်းကိုကြိုက်ကြပြီးတောင်ပိုင်းမှာတော့ပေါ့ပေါ့ပေါ့ပုံစံနဲ့ဝိုင်းဖြူကိုပို့ပြီးတော့အကြိုက်တွေ့ကြပါတယ်။အဲဒီမှာတော့ဝိုင်းဖြူနဲ့ sparkling wine တွေကိုကြိုက်တဲ့ပို့ပြီးနုပြိုတဲ့မျိုးဆက်လည်းရှိပါတယ
်။ယန်လူဟာတရုတ်ရဲ့ပထမဆုံးနဲ့တဦးတည်းသောအထူးဝိုင်းကျွမ်းကျင်သူဖြစ်ပါတယ်။လူရည်တန်းတစ်ထောင်ကျော်ရှိတဲ့တိုင်းပြည်အတွက်တရုတ်အကြိုက်အရသာတစ်ခုအဖြစ်ခြုံငုံတန့်မှတ်ဖို့ခက်တယ်လို့သူကပြောပါတယ
်။ I don't think there's a
တရုတ်အရသာတစ်ခုရှိတယ်လို့ကျွန်တော်မထင်ပါဘူးတရုတ်နိုင်ငံကတိတ်ပြီးကြီးပါတယ်လူတွေရဲ့အကြိုက်လဲတရုတ်အစားအသောက်တွေလိုပဲအမျိုးမျိုးအဖုံဖုံဖြစ်နေပါတယ
်ပြီးခဲ့တဲ့6လတာအတွင်းဝေါ်မတ်နဲ့ဆမ်စ်ကလပ်တို့လိုတရုတ်နိုင်ငံတွင်းကလက်လီအယောင်းဆိုင်ကြီးတွေမှာတောင်အာဖရိကရဲ့ဝိုင်းတွေကိုစပြီးတော့ရောင်းချနေကြပါပြီ
အခုအချိန်တွေကတော့လူတို့ကအမျိုးအစားအစုံကိုစမ်းသပ်သုံးစွဲနေကြပြီးကမ္ဘာဝိုင်းထုတ်လုပ်မှုအရေးပါဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့တောင်အာဖရိကနိုင်ငံကဈေးကွက်ချက်ကိုဝင်လာတဲ့အခြေအနေအဆင့်ကိုရောက်နေတာပ
ါကပ်ဘီးရောဂါကြောင့်လည်းအခက်တွေ့ကြပါတယ်တရုတ်မှာတိုက်မြင့်ကန့်သက်ချက်တွေနဲ့အသွားအလာပိတ်ပင်မှုကြောင့်ဝယ်လိုအားနည်းသလိုစားသောက်ဆိုင်တွေနဲ့စူပါမားကတ်ကြီးတွေပိတ်ပြီးလူတွေကလည်းအပြင်းမထွက်ကြပါဘူး
in the short term at least will be supported.
ဒီလိုကလာတွင်အကြီးဆုံးရက်ခက်တရားမှုကတော့တည်ယူပို့ဆောင်ရေးပြဿနာတွေဖြစ်မှာထင်ပါတယ်။တည်ယူပို့ဆောင်ရေးဘက်ကကြည့်မယ်ဆိုရင်စေကန်းတွေကောက်ကွန်ဌာနတွေနဲ့အဲ့ဒီဘက်မှာရက်ခက်တရားမှုတွေရှိနေပြီးအခက်အခဲတချို့လည်းရှိနေပါတယ
်။ဒီလိုအခက်အခဲအချက်အတဲတချို့ရှိပေမဲ့လို့လည်းတရုတ်နိုင်ငံတွင်တောင်အာဖရိကဝိုင်းတွေလူကြိုက်များမှုကတော့ဆက်ပြီးတိုးလာမယ်အနေအထားမှာရှိနေပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလဲသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်မတ်လ29ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 933နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ယူကရိန်းနဲ့မြန်မာအခြေအနေနှိုင်းယှဉ်ချက်သတင်းဆောင်ပါကိုအခုဒုတိယပိုင်းမှာအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ဒီလိုမှစာရိတ်ခါဖူလုံးနဲ့စာတန်ရင်နှစ်တန်းကျော်နှစ်တန်းနဲ့သုံးတန်းကျော်ပူချန်တယ်လို့ပြောတော့ဒါကြီးရတဲ့ဒီအပတ်စီးပွားတော့ရေစင်းဦးစီးဌာနညကြဲမှုချုပ်ကတည်ပြရှိပါတော့
အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလှတို့ကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ယူကရိန်းနဲ့မြန်မာအခြေအနေနှိုင်းယှဉ်ချက်ကိုနားဆင်ကြရအောင်ပါရှင်ယူကရိန်းအပေါ်ရုရှားကျူးကျော်စစ်နဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့ဖိနှိပ်အုပ်ချုပ်မှုမှာကွာခြားချက်တွေရှိနေပေမဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့နီးဗျူဟာမှာတူညီတာတွေ့ရကြောင်းယူကရိန်းကိုရောက်နေတဲ့မြန်မာပြည်ပခါမှာနှစ်ပေါင်း30အနီးပါလူသားချင်းစာနာမှုဆိုင်ရာလှုပ်သားအဖြစ်ဆောင်ရွက်နေသူတဦးက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့ပြည်ပခါတွေနဲ့ယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကြောင့်ဖြစ်လာတဲ့ပြည်ပခါတွေမှာတူညီချက်၊ကွာခြားချက်တွေဘာတွေရှိနေတယ်လဲဆိုတာကိုမတ်အင်ချင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင
်။ရုရှားကျူးကျော်စစ်ကိုကြည့်ရင်သူတစ်ပါးနိုင်ငံရဲ့အချုပ်အခြာအာဏာကိုအကြမ်းဖက်ကျူးလွန်တာဖြစ်ပြီးမြန်မာနိုင်ငံကအခြေအနေကတော့အာဏာသိမ်းစစ်တပ်ကကိုယ်နိုင်ငံရဲ့ပြည်သူပြည်သားတွေအပေါ်အကြမ်းဖက်ဖိနှိပ်အုပ်ချုပ်မှုဖြစ်ပါတယ်။မြန်မာနဲ့ယူကရိန်းပဋိပက္ခနှစ်ခုမှာပထဝီအနေအထားပါဝင်အခြားကွာခြားချက်တွေရှိနေပေမဲ့ယူကရိန်းကိုအပြည့်အဝထိန်းချုပ်ဖို့အင်အားအလုံးလောက်မရှိတဲ့ရုရှားစစ်တပ်ဟာလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးအမြောက်တွေနဲ့ခွဲခြားမှုမရှိအတားအဆီးမရှိပြစ်ခတ်တိုက်ခိုက်တာအကာအကွယ်မဲ့နေတဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ပုံစံမျိုးကတော့မြန်မာစစ်တပ်ကျင့်သုံးတဲ့နှီးပြူဟာအတိုင်းပဲလို့နိုင်ငံတကာပဋိပက္ခလေ့လာသုံးသပ်သူဂျော့ရှ်တောင်းတက္ကသိုလ်ကပါမောခဇက်ကရီအဘူဇာကပြောပါတယ်။ဒါအပြင်ရုရှားတပ်ဖွဲ့တွေဟာမြန်မာစစ်တပ်လိုပဲအရက်သားတွေကိုကူညီမဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေကိုပိတ်ဆို့ထားတယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပြုလုပ်ခဲ့တဲ့ယူကရိန်းနိုင်ငံအပေါ်ကျူးကျော်မှုဆိုင်ရာ17ကြိမ်မြောက်အရေးပေါ်ကုလသမဂ္ဂအထွေထွေညီလာခံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရုရှားအနေနဲ့တိုက်ခိုက်နေတာတွေကိုချက်ချင်းရပ်တန့်ဖို့ဆုံးဖြတ်ချက်ကိုနိုင်ငံပေါင်း140ကျော်ထောက်ခံအတည်ပြုခဲ့တာပါ။ပူးတွဲအဆိုတင်သွင်းခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကလည်းယူကရိန်းနိုင်ငံမှာရုရှားကျူးကျော်စစ်ကြောင့်ဖြစ်လာတဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေကိုအမြန်ဆုံးဖြေရှင်းနိုင်ရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းဆောင်ရွက်နေချိန်မှာမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကြောင့်နောက်ဆက်တွဲရင်ဆိုင်နေရတဲ့ပဋိပက္ခအကျပ်တဲတွေကိုလည်းမေ့မထားကြဘူးအခုလိုသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် We fully share the sufferings of the people of Ukraine. We stand firm.
ယူကရိန်းပြည်သူတွေနဲ့အတူအခိုင်အမာတသားတည်းရပ်တည်နေပါတယ်မြန်မာပြည်သူတွေဟာလည်းစစ်အာဏာပိုင်တွေရဲ့ရက်စက်လှတဲ့လုပ်ရက်တွေလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကုတ်ပြည်သူအပေါ်တိမ်ကြုံပြီးအပြင်းထန်တိုက်ခိုက်မှုတွေကြောင့်အလားတူလူဖန်တီးလို့ဖြစ်ရတဲ့ခြေကွဲစရာအဖြစ်တွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်အတဲတွေရင်ဆိုင်နေရပါတယ်လို့ပြောသွားတာပါအခုလိုမြန်မာစစ်တပ်နဲ့ရုရှားစစ်တပ်ရဲ့လှုပ်ရက်တွေနဲ့ပတ်သက်လို့တူညီချက်ကွာခြားချက်တွေကိုယူကရိန်းနိုင်ငံကိုလွန်ခဲ့တဲ့သတင်းပတ်တွေအတွင်းရောက်ရှိနေတဲ့မြန်မာပြည်တွင်စီရေးပဋိပက္ခဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့ Partners Relief and Development ဥက္ကဋ္ဌ Steve Gama ကို VOA က Skype ကနေဆက်သွယ်မြည်းမြန်းရမှာသူမျက်မြင်တွေ့နေရတဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးအခုလိုပြောပါတယ်
It's a good question and one that me and my team have talked about a lot. And that is that there really isn't.
ဒီမင်းကိုနဲ့ပတ်သက်လို့ကျွန်တော်နဲ့ကျွန်တော်အဖွဲ့သားတွေတော်တော်များများပြောဆိုဆွေးနွေးခဲ့ကြတဲ့အချက်ပါ။အဲ့ဒါကတော့မြန်မာစစ်တပ်ကသူ့ပြည်သူတွေကိုဖိနှိပ်နေတဲ့လုပ်ရက်နဲ့ရုရှားစစ်တပ်ကယူကရိန်းနိုင်ငံအပေါ်ကျူးကျော်တဲ့လုပ်ရက်မှာကြီးမားတဲ့ခြားနားချက်သိမ့်မရှိပါဘူး။မြို့ကြီးတွေမှာရုရှားရဲ့တိုက်ခိုက်မှုအတိုင်းအတာပိုပြီးတော့ကြီးမားပါတယ်။ဒါပေမဲ့အရက်သားတွေနဲ့အရက်သားဆိုင်ရာအခြေခံအဆောက်အုံတွေပေါ်တိုက်ခိုက်တာအထူးသဖြင့်အရက်သားတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေဟာမြန်မာနိုင်ငံမှာဖြစ်နေတဲ့အတိုင်းပါပဲ။ဒါကြောင့်ကျွန်တော်နဲ့ကျွန်တော်အဖွဲ့မြင်တာကတော့ရုရှားနဲ့မြန်မာစစ်တပ်နှစ်ခုလုံးအကြမ်းဖက်မှုပုံစံကတော့အတူတူပါပဲ။ တစ်ခုပဲကြွားချတာကမြန်မာဆက်အာဏာရှင်တွေကကိုယ့်ပြည်သူတွေကိုလက်နက်နဲ့တိုက်ခိုက်ချေမှုန်းနေတာဖြစ်ပါတယ်။ယူကရိန်းကိစ္စမှာတော့ရုရှားကအခြားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကျူးလွန်တိုက်ခိုက်တာပါ။နှစ်နိုင်ငံဖြစ်တဲ့စစ်ပွဲဖြစ်ပါတယ်။ဖက်စစ်ဝါဒဒါမှမဟုတ်ပြည်တွင်းစစ်လို့တော့ပြောလို့မရပါဘူး။ဒါကအဓိကကြွားချချက်ပါ။စတီဗ်ကာမာနဲ့ဇနီးဖြစ်သူတို့ဟာ VOA ကဆက်သွယ်မေးမြန်းချိန်မှာရုရှားရဲ့ဘုံကျဲတိုက်ခိုက်မှုကိုခံနေရတဲ့လဗ်ဗျူးမြို့ကိုရောက်နေတာပါအခုလိုယူကရိန်းပေါ်ရုရှားကျူးကျော်စစ်ကိုအမေရိကန်နဲ့ဥရောပနိုင်ငံတွေကအပြင်းထန်ဆန့်ကျင်ပြီးအရေးယူတုံ့ပြန်မှုတွေလှုံ့ဆော်နေတော့မြန်မာအရေးမှာနိုင်ငံတကာရဲ့အာရုံစိုက်မှုတွေရော့ကျသွားမလားဆိုတာကိုမြန်မာပြည်သူတွေကစိုးရိမ်နေကြတာပါဒါနဲ့ပတ်သက်လို့ယူကရိန်းစစ်ဘေးဒုက္ခသည်တွေကိုကူညီနေပေမဲ့လည်းနှစ်ပေါင်း90ကျော်ကြာနေတဲ့မြန်မာပြည်ရင်းစစ်ကိုလည်းနိုင်ငံတကာအနေနဲ့မေ့မထားဖို့ PRAD အနေနဲ့ရောက်တဲ့နေရာမှာလှုံ့ဆော်နေတဲ့အခြေအနေကို Steve Gama ကအခုလိုပြောပါတယ
် And we are also concerned media is focusing entirely on
Ukraine here for the media re လုံးလုံးရရအာယုံစိုက်နေပြီးဒီကနေ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေကိုမေ့ပျောက်နေတာပြစ်ပယ်ထားတာတွေနဲ့ပတ်သက်လို့ကျွန်တော်တို့စိုးရိမ်မိပါတယ်ကျွန်တော်တို့ရဲ့ social media ကိုကြည့်ရင်တော့ဒီအခြေအနေတွေကိုတွေ့ရမှာပါစစ်မဲ့ဖြစ်ပွားတဲ့ဘယ်နေရာမှာမဆိုကလေးတွေနဲ့မိသားစုတွေဟာဒုက္ခအရောက်ဆုံးသူတွေဖြစ်ပါတယ်စစ်တောင်ထွက်ပြေးလာတဲ့ဒုက္ခသည်တွေဖြစ်ရချင်းအတူတူမှာယူကရိန်းမှာရုရှားကျူးကျော်စစ်ကြောင်းထွက်ပြေးလာတဲ့ဒုက္ခသည်တွေအပေါ်အိမ်နီးချင်းနိုင်ငံတွေရဲ့အကူအညီစောင့်ရှောက်မှုဟာအလွန်အင်မတန်မှအတူယူစရာကောင်းကြောင်းယူကရိန်းစစ်ပြေးဒုက္ခသည်တွေကိုလက်ခံထားတဲ့ Czech ပြည်သူ့သမ္မတနိုင်ငံက NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ဦးလင်းတန်က VOA ကို Skype ကနေအခုလိုပြောပါတယ
်အခု Czech နိုင်ငံမှာရောက်တဲ့ယူကရိန်းဒီဒုက္ခတွေဆိုလို့ရှိရင်သူယူကရိန်းနိုင်ငံသားတွေကိုပတ်စပို့ပြတာနဲ့တခီးသွားတဲ့လက်မှတ်တရားစာအကုန် free ပေးတယ်အကုန်ခမ်းမယ်လင်းဆိုလို့ပါနော်ပတ်စကားစီလက်ခမ်းမယ် transit လက်ခမ်းမယ်ဟလာဒီတခြားဒီဟိုပါနော်ဟို public transportation တွေအကုန်ပေါ့လေအကုန်လုံးခမ်းမယ်ပေးထားတယ်ဒီပြင်ဒီချက်နိုင်ငံမှာအလုံးလုံးခွင့်ပါမယ်လည်းပဲသူပေးထားပါတယ်နေထိုင်မှုကြည့်လည်းပဲတစ်လကိုသူတို့အသုံးစရိတ်ဖြစ်နေဒီယူကရိန်းဒုက္ခတွေတူချင်ွေခုနာ9000ပံပိုးပါတယ်သူတို့နေဖို့အိမ်ကြီးလည်းပဲသူတို့ပံပိုးပါတယ်ဒီလိုမျိုးအနေထားရှိပါတယ
်ယူကရိန်းမှာကျူးကျော်စစ်ကြောင့်လူပေါင်း3သန်းနီးပါးဥရောပအလဲပိုင်းဒေသတွေဘက်ကိုထွက်ပြေးခဲ့ရပါတယ်မြန်မာနိုင်ငံမှာတော့စစ်ဘေးဒုက္ခတွေအကျက်တဲကြီးမားနေပေမဲ့ယူကရိန်းလိုအိမ်ကြီးချင်းဥရောပဒေသတစ်ခုလုံးကိုရိုက်ခတ်တဲ့အခြေအနေတော့မရောက်သေးဘူးလို့လေ့လာသူတွေကပြောပါတယ်ရှင်
မင်းချင်းနိုင်တင်ပြပေးခဲ့တာပါရှင်အခုတော့အပတ်စဉ်ခဏတွေကိုအလှည့်ပေးလိုပါတယ်မကြခင်မှာတော့ဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလှအစီအစဉ်တို့ကိုနားဆင်ကြရပါမယ်အခုအရင်ဆုံးတော့ကျွန်မအစီအစဉ်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းလောက်စာစီဇင်းနှုံတိတိတတ်တတ်တက်လာပြီးကုန်စည်သည်ယူပို့ဆောင်ရေးပိုင်းမှာအခက်အခဲဖြစ်ရသလိုကမ္ဘာတလွှာဆန္ဒရိတ်ခါဇင်းနှုံတွေလည်းတက်လာနေပါတယ်ကောက်ပဲတီးနံပြည်ပတင်ပို့မှုအရှင်ကောင်းနေတဲ့မြန်မာနိုင်ငံမှာတော့စိုက်ပျိုးရေးလုပ်ငန်းအတွက်လိုအပ်တဲ့ဓာတ်မြေဩဇာအပါအဝင်ကုန်စည်တွေတင်သွင်းနိုင်ရေးဥရောပအာရှစီးပွားရေးသမဂ္ဂနဲ့ဆွေးနွေးနေတယ်လို့စစ်ကောင်စီကသတင်းထုတ်ပါတယ်။စတိဘာရာဂူနာရဲ့စီးပွားရေးဆိုင်ရာသတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။ယူကရိန်းစစ်ပွဲကြောင့်ဓာတ်ဆီဖြည့်တာကနေညစာစပွဲထိတက်ရောက်မှုရှိတယ်လို့ကမ္ဘာတလွှမ်းမှာခန်းစားနေကြရပါတယ်။နေရာတိုင်းမှာဆတ်တောက်ကုန်စည်နှုန်းတွေတက်လာပြီးလူလူကြားမငြိမ်မသက်လဲဖြစ်ပါတယ်။အထူးသဖြင့်တော့ရုရှားနဲ့ယူကရိန်းကနေဂျုံတင်သွင်းနေရတဲ့နိုင်ငံတွေမှာဖြစ်ပါတယ်။ဒီထဲမှာအရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းတို့လည်းပါပါတယ်။အထူးသဖြင့်ခေတ်ကာလအခြေအနေမကောင်းချိန်မှာဆန္ဒရိတ်ခါဈေးတက်တာမျိုးဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။Chris Barrett ha Canel Tegtuga Sibwaye Saya Pamaukha phit par de
It's not just a matter of food prices are going high it's
Sanaye ka zinong chi myin la mu a chang ta khu de de ma hpa ba bu de data a mya pya ma covid chang naingan ye ma ti nyain mu chang mo kaung ye sha mu ne ye chi mu naw tabawa be dan dwi chang phit la ya de a khet khe ri ne chong ni ya de kala ma Sanaye ka zinong chi myin la ni da ba lu pyo twa da ba Russia ha gaba paw ma jong tin po de a dik ka naingan ta khu phit par de Ukraine ကနံပါတ်5အဆင့်မှာရှိပြီးသူတို့နှစ်နိုင်ငံပေါင်းဟာကမ္ဘာဂျုံတင်ပို့မှုရဲ့၃ပုံ၃ပုံကျော်ရှိပါတယ်။ဒါပေမဲ့စစ်ဖြစ်လာချိန်မှာတော့ပင်လယ်နဲ့ဒေသဟာစစ်နယ်ဖြစ်လာပါတယ်။
ကောက်ပဲတိနံကုံသွဲမှုကိုတားမြစ်ကန့်သက်တာမရှိပေမဲ့လဲစိတ်ကန်းတွေပိတ်တာကြောင့်ကုံစီပို့ဆောင်မှုလည်းရပ်သွားတယ်လို့ပြောလာတဲ့မတ်ခ်ဝဲရှ်ဟာ Texas A&M တက္ကသိုလ်ကစီးပွားရေးပညာရှင်ပါခရစ်စ်ဘာရက်ဟာကနယ်တက္ကသိုလ်ကစီးပွားရေးဆရာပါမောက်ခဖြစ်ပါတယ်
countries that import from Ukraine and Russia have suddenly found their contracts canceled.
Ukraine and Russia ကနေတင်သွင်းနေတဲ့နိုင်ငံတွေကတော့သူတို့စားကြုပ်တွေရုတ်တရက်ကြီးဖျက်သိမ်းခံရပြီးမှန်းထားသလိုဆန်းနရိတ်ခါတင်မောတွေလည်းရောက်မလာတော့ပါဘူးတဲ့။ရောက်မလာမဲ့ဆန်းနရိတ်ခါတွေအတွက်အစားထိုးနိုင်ရေးဈေးကွက်ထဲမှာအပိုဆောင်ငွေမဖြစ်မနေထပ်ပေးကြရပါတယ်။ဒါကြောင့်ကမ္ဘာတစ်လွှားမှာဆန်းနရိတ်ခါဈေးနှုန်းတက်လာတာပါတဲ့။ဒါပေမဲ့လည်းဆန်းနရိတ်ခါဈေးနှုန်းတွေကြီးမြင့်လာနေတာကနှစ်နှစ်နီးပါးရှိနေပါပြီ။ရာသီဥတုမကောင်းတာကြောင့်ကမ္ဘာစပယ်ကြီးဒေသတချို့မှာသီးနှံအထွက်လျော့ပါတယ်။အရန်ရိတ်ခါလည်းလျော့နေနေပါတယ်။ဒီအခြေချောင်းမဲ့ပြိပခမဆခင်ကတည်းကဈေးနှုန်းတွေကစံချိန်တင်မြင့်တက်နေတာပါ။အခုအချိန်မှာယူကရိန်းနိုင်ငံတွင်နောက်ရာသီစိုက်ပျိုးရေးကမရေမရာဖြစ်နေပါတယ်။လာမယ့်စိုက်ပျိုးရာသီအတွက်လက်သမားတွေအစင်းသင့်ပြန်တော့မှာဖြစ်ပေမဲ့အခုချိန်မှာတော့လုတ်ကင်ဖို့ကခက်နေပါတယ်။ကနေတက်တို့ကစီးပွားရေးဆိုင်ရာပါမောက်ခခရစ်စ်ဘာရက်ကအခုလို့ပြောပါတယ
်။ Logistical lines are obviously heavily
လက်ရှိမှာတည်ယူပို့ဆောင်ရေးလမ်းကြောင်းတွေအကြီးအကျယ်ခက်ခဲဖြစ်နေတယ်။မျိုးစည်တွေ73စီတွေဓာတ်မြေဩဇာတွေရောက်မလာဘူးလို့ပြောထားတာပါ။ရုရှားလက်သမားတွေလည်းအလားတူရိုက်ခတ်တက်ရောက်ပါတယ်။သူတို့ကတော့ဒဏ်ခတ်ပိတ်ဆို့မှုမခံရပေမဲ့ဘန်တွေကဒဏ်ခတ်ခံထားရတာပါ။ဒီအချက်ဟာဆိုရင်ရုရှားလက်သမားတွေကိုဘန်ဒါရေးစနစ်မှာပိတ်ဆို့ခံရတာဖြစ်ပါတယ်။ Texas A&M တက္ကသိုလ်ကစီးပွားရေးပညာရှင် Mark Welsh ကအခုလိုပြောပါတယ်
။ We're going to say you can't ship grain.
ကောက်ပဲသီးနှံတွေတင်မောတင်လို့မရနိုင်ဘူးလို့တော့ပြောမှာမဟုတ်ပါဘူးတဲ့။ဒါပေမဲ့လည်းအခကျင်းငွေမပေးနိုင်ရင်တော့သူတို့ကတင်ပေါ်တင်ပါမလားလို့သူကပြောခဲ့တာပါ။ဒါအပြင်စွန့်အင်ဈေးနှုန်းကလည်းတိတိတသားတက်လာတာကြောင့်တင်ဘောတင်ကားကလည်းပို့ပြီးတော့ဈေးကြည့်လာပါတယ်မြန်မာနိုင်ငံမှာတော့လက်ရှိပြည်ပဆန်တင်ပို့မှုကပြီးခဲ့တဲ့6လတာအတွင်းတန်းချိန်တသန်းကျော်ကိုရောက်ရှိခဲ့ပြီးဆက်ပြီးလဲအလားအလာကောင်းနေပါတယ်မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကတော့နိုင်ငံတွင်းစဘာဆိုင်ပြုမှုနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ချက်ကိုအခုလိုပြောပြပါဗျာအ
ဲကျွန်တော်ဒီမှာရှိတဲ့စင်းစရားတွေအရောလေဒါအိခိုင်ပါတယ်လို့ပြောလို့တော့မရဘူးနော်သူတို့လည်းပဲဒီပြီးခဲ့တဲ့အပတ်ကျွန်တော်တို့ဒီ UMSCCI မှာပေါ့နော်အဲဒါဆက်သွေးနဲ့ဆက်ရောင်းဝင်ကဏ္ဍပြည်တော်ဝင်ကြီးပါဝင်ပေါ့နော်ဒီ UMSCCI ဥက္ကရာ UMSCCI ရဲ့တော့ကျွန်တော်မြန်မာနိုင်ငံစာဘာအတင်းကြုံတယ်ဆက်နေညီတော်အတင်းနေပါပြီကျွန်တော်ကဒီစီဝေးတစ်ခုတော့လုပ်ခဲ့တယ်အဲဒီမှာတော့ဒီဆိုက်သွေးဦးစီးဌာနဓမြင်းစင်းဦးစီးဌာနအနေနဲ့တင်ပြခဲ့တာပေါ့နော်သူတို့အနေနဲ့ဒါဆိုက်တဲ့ဟာတော့အကြမ်းမျိုးဒီနေ့ကိုတော့18တန်းပေါ့ကျွန်တော်စိုက်ခဲ့တယ်အဲမှာစိုက်ရကရပြောတော့ဒီ9ရင်းတော့6တင်းတော့သူကရောတယ်ပေါ့နော်ပြောရရင်တော့ပမာဏဒီ18တန်းနဲ့နိုင်ရှင်တော့ဒီလိုမိုးစွာနိုင်ရှင်တော့ပမာဏတော့အများကြီးရောကြတာတော့မရှိဘူးဆိုပြီးသူကပြောတာလားရှိပါပြောတော့သူတို့အနေနဲ့သူတင်ပြတဲ့စင်စရာရဆိုတော့ဒီထဲမှာစိုက်ရခါဖူလုံးတယ်စံတန်းရင်2တန်းကျော်1တန်းနဲ့3တန်းကျော်ပူချန်တယ်လို့သူကတော့ဒါကြီးခဲ့တဲ့ဒီပါစီးပွားတော
့ရေစင်းဦ
းစီးဌာန
ငကြိုင်
ဦးချုပ်က
တင်ပြရှိပါဦး။ဥရောပအာရှစီးပွားရေးသမ္မတ EAEU နဲ့စီးပွားရေးပူးပေါင်းဆောင်ရွက်နိုင်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့မြန်မာဘက်ကဆွေးနွေးနေပါတယ်လို့စစ်ကောက်စီကပြီးခဲ့တဲ့သတင်းပတ်အတွင်းသတင်းထုတ်ပြန်ပါတယ်။အဖွဲ့ဝင်၅နိုင်ငံပါ EAEU ဥရောပအာရှစီးပွားရေးသမ္မတမှာတော့ရုရှား၊ဘယ်လာရုစ်၊အာမေးနီးယား၊ကဇက်စတန်နဲ့ကဇက်စတန်နိုင်ငံတို့ပါဝင်ပါတယ်။ဒီအဖွဲ့ဝင်နိုင်ငံတွေအထက်ကမှရုရှား၊ဘယ်လာရုစ်တို့နဲ့မြန်မာနိုင်ငံကစီးပွားရေးရင်းနှီးမြှုပ်နှံမှုမှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေကြောင်းလဲစစ်ကောင်စီသတင်းကဖော်ပြပါတယ်။မြန်မာဘက်ကလိုအပ်တဲ့ဓာတ်မြေဩဇာ၊ရေနံထွက်ပစ္စည်း၊လေယာသုံးစက်ကရိယာတွေတင်သွင်းနိုင်ရေးကိုလည်းတိုက်တွန်းခဲ့တယ်လို့သတင်းကဖော်ပြပါတယ်။လက်တလုံးမှာတော့နိုင်ငံတွင်းမှာဓာတ်မြေဩဇာအဝင်လျော့နေပြီးဈေးကြည့်နေပါတယ်။ဥရောပအာရှစီးပွားရေးသမ္မတအဖွဲ့ဝင်နိုင်ငံတွေထံကမြန်မာနိုင်ငံအနေနဲ့ဓာတ်မြေဩဇာတင်သွင်းခွင့်အလားအလာကိုတော့မသိရပါဘူးရှင်။
တ်ဆင်စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်ပါတွေအပတ်စဉ်ခဏတွေနဲ့ရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဖြစ်တဲ့ bamis.voenews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်လို့ရပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကန်နေမိနစ်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့အမှုပညာသတင်းတွေကိုစူးစီးတင်ပြနေတဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့အဖက်စင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်လက်ကင်စမတ်ဖုန်းလို electronic ပစ္စည်းတွေအတိုင်းမှာပါတဲ့ circuit board တွေပေါ်မှာရွှေအပါအဝင်သတ္တုပစ္စည်းတွေပါဝင်နေပါတယ်။ Britain နိုင်ငံရဲ့ Royal Mint တော်ဝင်ဒင်းကားစယုံကအဲ့ဒီ circuit board တွေကနေရွှေထုတ်ဖို့တီထွင်နေပါပြီ။အမိုက်ကနေရွှေကိုဘယ်လိုနည်းပညာသုံးထုတ်လုပ်မလဲဆိုတာကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင်။
ကမ္ဘာပေါ်ကရှေးအကျဆုံးဒင်းကားဆက်ရုံတစ်ခုဖြစ်တဲ့ British နိုင်ငံက Royal Mint တော်ဝင်ဒင်းကားဆက်ရုံကခေတ်ရှည်ပြေးနီးသုံးပြီးတော့ electronic အမိုက်ကနေရွှေထုတ်လုပ်တော့မှာဖြစ်ပါတယ်။ British အစိုးရပိုင်းကုမ္ပဏီလုပ်ငန်းတစ်ခုဖြစ်တဲ့ Royal Mint ကုမ္ပဏီက British နိုင်ငံမှာသုံးဆွဲနေတဲ့ငွေအကြွေစည်းတွေအထက်အမှတ်နဲ့ထုတ်လုပ်တဲ့တန်ဖိုးကြီးသတ္တုအကြွေပြားတွေဝယ်ယူစုဆောင်းနိုင်တဲ့ရွှေတုံးရွှေပြားတွေကိုထုတ်လုပ်နေပါတယ်။900စုတဲကအကြွေစိတ်ထုတ်လာတာသက်တမ်း 1100 ချက်မနည်းရှိနေပြီဖြစ်တဲ့ Royal Mint ကုမ္ပဏီကmobile လက်ကင်ဖုန်းတွေ laptop computer တွေထဲမှာပါတဲ့ circuit board တွေကနေပြီးတော့ရွှေထုတ်တဲ့နည်းသစ်ကိုရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ကမ္ဘာမှာ electronic အမိုက် e-waste တွေတနေ့တခြားများလာနေချိန်မှာအမိုက်ကနေတန်ဖိုးရှိတာကိုထုတ်လုပ်နိုင်ဖို့နည်းလမ်းရှာတာဖြစ်တယ်လို့ Royal Mint Company ရဲ့တာဝန်ရှိသူကပြောပါတယ
်။ So if you take all of the disused electronics around your home
အိမ်တွေမှာအသုံးမပြုတော့တဲ့ electronic ပစ္စည်းတွေအားလုံးပေါင်းစုလိုက်ရင်ကမ္ဘာရွှေပမာဏရဲ့900ခန်းနှုန်းလောက်ရှိပါတယ်။နေရာပမာဏမဟုတ်ပါဘူး။ဒါကြောင့်ဒီ electronic အမိုက်တွေကိုမဖြစ်မနေပြန်အသုံးချနိုင်အောင်ကျွန်တော်တို့ကအစပြုဆောင်ရွက်တာဖြစ်ပါတယ
်။ electronic ပစ္စည်းတွေထဲမှာပါတဲ့ circuit board တွေပေါ်ကလျှက်ကူးပစ္စည်းတွေမှာရွှေငွေစတဲ့တန်ဖိုးရှိတဲ့သတ္တုပစ္စည်းတွေပါဝင်ပါတယ်။ဒါပေမဲ့ electronic ပစ္စည်းတွေကိုမသုံးတော့လို့စွန့်ပစ်လိုက်ကြတဲ့အခါမှာအဲ့ဒီတန်ဖိုးရှိတဲ့သတ္တုပစ္စည်းတွေကိုပြန်လည်ထုတ်ယူတာမျိုးသိမ့်မရှိလာတော့ပဲအမိုက်ပုံကြီးတွေစီရောက်သွားတာမီးရှို့ဖျက်ဆီးလိုက်ကြတာများပါတယ်။ဒါကြောင့် Royal Mint Company ကကနေဒါက startup company တဲ့ Exa နဲ့ပေါင်းပြီးတော့ရွှေသတ္တုထုတ်ယူနိုင်မဲ့ဓာတ်ရည်ကိုဖန်တီးခဲ့တာဖြစ်ပါတယ
် The difference between this technology and others is the chemical formula selectively pulls out the gold and just
အခြားနည်းပညာတွေနဲ့ဒီနည်းပညာကွာခြားချက်ကတော့ဓာတ်ရည် formula ဖြစ်ပါတယ်ရွှေကိုပဲတီးတန့်ခွဲထုတ်ပေးနိုင်တဲ့ဓာတ်ရည် formula ဖြစ်ပါတယ်ဒါကြောင့်ဘာနဲ့မှမတူတဲ့နည်းသစ်လို့ပြောနိုင်တာပါ။ဓာတ်ရည်ဖော်မြူလာရေကိုသုံးပြီးတော့ရွှေတွေကိုထုတ်ယူနိုင်ပါတယ်။အညိုရောင်အမှုန့်တွေအဖြစ်ထွက်လာတဲ့ရွှေတွေကိုအပူပေးလိုက်ရင်ရွှေအစ်စ်ကိုရရှိမှာဖြစ်ပါတယ
်။ Circuit board တွေကနေထုတ်ယူတဲ့ရွှေကဘလောက်တန့်စင်စိတ်ချရမှာပါလဲ
။ Gold is extracted to 99% of it to
99ရာခိုင်နှုန်းကနေ 99.99 ရာခိုင်နှုန်းအထိတန့်စင်တဲ့ရွှေကိုထုတ်ယူနိုင်ပါတယ်။
သူတို့ရဲ့ရေရှည်ကြီးမှန်းချက်ကတော့ electronic circuit board အဟောင်းတွေကို100ရာခိုင်နှုန်းလုံးပြန်အသုံးချနိုင်အောင်လုပ်သွားနိုင်ရည်ဖြစ်ပါတယ်။ circuit board တွေပေါ်မှာပါတဲ့ကျင်းညီလိုတခြားသတ္တုတွေ plastic တွေအားလုံးကိုပြန်လည်သုံးနိုင်အောင်လုပ်ဖို့ဖြစ်ပါတယ်။2023ခုနှစ်မှာစတင်လည်ပတ်မဲ့ရွှေထုတ်ဆက်ရုံတဲ့အတွက်စွန့်ပစ် circuit board တွေရနိုင်ဖို့အတွက် electronic အမိုက် e-waste တွေကို Royal Mint Company ကဝယ်ယူမှာဖြစ်တယ်လို့ AP သတင်းဌာနနဲ့ video call နဲ့မေးမြန်းကမ်းမှာလုပ်ငန်းတိုးတက်ရေးတာဝန်ခံ Sean Millard ကပြောကြားခဲ့ပါတယ်။
phone is disaggregated and then there are companies collect printed circuit boards. They then sell them
off. Dazazi ဖြုတ်ပစ်လိုက်တဲ့ဖုန်းဟောင်းတွေရဲ့ circuit board တွေကိုပြန်လည်လက်ခံတဲ့ကုမ္ပဏီတွေရှိပါတယ်။အဲ့ဒီကုမ္ပဏီတွေကနေ circuit board တွေပဲတည်တံ့ဝယ်ယူတင်ပို့တဲ့လုပ်ငန်းကြီးတွေကိုပြန်ရောင်းပါတယ်။ဒါကြောင့်ကျွန်တော်တို့ကအဲ့ဒီလုပ်ငန်းကြီးတွေကိုမရောင်းနဲ့ကျွန်တော်တို့ဝယ်မယ်ဆိုပြီးတော့ကန့်လန့်ပါတယ်။ Electronic အမှိုက်စီးစစ်ရွေးချယ်ရှင်းလင်းတဲ့လုပ်ငန်းပေါင်း250နဲ့ကျွန်တော်တို့လက်တွဲလှုပ်သွားမှာဖြစ်ပါတယ
်။ဗြိတိန်နိုင်ငံဝေလာနယ်မှာအသက်ဆောင်နေတဲ့ရွှေထုတ်ဆက်ယုံကို2023ခုနှစ်မှာအပြည့်အဝစတင်လက်ပတ်ပြီးဆိုရင်တစ်နှစ်ကို circuit board တန်ချိန်ပေါင်း4600ကျော်ကနေရွှေကီလိုဂရမ်ယာနဲ့ချီထုတ်လုပ်နိုင်မယ်လို့ပြောပါရတယ်။ Royal Mint Company ရဲ့အဓိကရည်ရွယ်ချက်ကတဘာဝပတ်ဝန်းကျင်ကိုရေရှည်ထိန်းသိမ်းရာရောက်တဲ့နည်းနဲ့ရွှေတွေကိုထုတ်လုပ်ပြီးတော့ဈေးကွက်တင်နိုင်ဖို့ဖြစ်ပါတယ်
။ It's a new market and that's almost one of the interesting challenges we have is
ဒီဟာကဈေးကွက်အသစ်ဖြစ်နေပါလေအမိုက်တွေကိုဘေးထွက်ပစ္စည်းတွေဖြစ်မသွားအောင်အမိုက်ပုံတွေရောက်မသွားအောင်ပြန်လဲအသုံးဝင်အောင်လုပ်ထားတယ်ဆိုတာဝယ်ယူသူတွေကိုဆွဲဆောင်နိုင်ဖို့ကကျွန်တော်တို့အတွက်စိတ်ဝင်စားစရာစိန်ခေါ်မှုတစ်ခုဖြစ်ပါတယ်ရွှေတွင်းတွေကနေထွက်တဲ့ရွှေထက်ကိုပိုးပြီးတော့တန်ဖိုးအထိပယ်ရှိတယ်ဆိုတာဝယ်ယူသူတွေကိုနားလဲအောင်ရှင်းပြနိုင်ဖို့ဖြစ်ပါတယ
်အခုလို electronic အမိုက်တွေကနေရွှေထုတ်လုပ်နိုင်ရေးအတွက် Royal Mint Company ကငွေကြေးအမြောက်အများရင်းနှီးထားတယ်လို့ပြောပါတယ်ဒါပေမဲ့အခုလိုရွှေထုတ်တဲ့နီးကရွှေရင်းတွေကနေရွှေတူးဖော်တာတက်ကိုအကုန်ကျနည်းမယ်လို့တွက်ဆထားပါတယ်။ကမ္ဘာမှာနှစ်ဆယ် electronic အမိုက်တန်ချိန်တန်90ကျော်ထွက်နေပြီးတော့ပြန်သုံးအမိုက်က20ရာခိုင်နှုန်းတောင်မရှိဘူးလို့ e-waste တွေကိုမှတ်တမ်းတင်ပြုစုနေတဲ့ Global e-waste Monitor ကပြောပါတယ်။တကယ်လို့သာဒီလိုအမိုက်တွေထွက်နေတာရောနေသွားအောင်မလုပ်ရင်2030ခုနှစ်ကျရင် e-waste အမိုက်တွေ84သန်းအထိများသွားနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒါကြောင့်လဲဗြိတိန်နိုင်ငံက Royal Mint တော်ဝင်ဒင်းကားဆက်ယုံကစွန့်ပစ်လက်ကင်ဖုန်းတွေ laptop computer တွေက electronic circuit board ဟောင်းတွေကနေပြီးတော့ရွှေထုတ်လုပ်မဲ့ကမ္ဘာပထမဆုံးလို့ဆိုတဲ့ဆက်ယုံတည်ဆောက်ပြီးတော့အမိုက်ကနေအကျိုးအမြတ်ထွက်အောင်စူးစမ်းနေတာဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်ပါပါ
မဆူမြမစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုကတော့ကမ္ဘာတလွားထင်ရှားကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုစူးစီးတင်ပြပေးနေတဲ့အပတ်စဉ်သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မအေးတန်နာကြောပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်။စမအေးသနာကျော်ပါ။ဘာမှရန်နာမည်ကြီးခဲ့တဲ့ K-pop အဖွဲ့ Big Bang အဖွဲ့ဟာအဖွဲ့ရက်သွားပြီးနှစ်တော်ကြာမှာအခုအဖွဲ့ဝင်၄ယောက်နဲ့ပြန်လာတော့မယ်လို့မလ21ရက်နေ့ကပဲသူတို့ကိုကိုးစားပြုတဲ့ YG Entertainment ကကြေညာသွားပါတယ်။သူတို့အရင်တစ်ခေါက်နောက်ဆုံး Flower Road ဆိုတဲ့တချင်းတပုတ်တဲ့တက်ပြ track ခဲ့တဲ့လွန်ခဲ့တဲ့လင်းနှစ်2018မလာမှာသူတို့အဖွဲ့ရက်သွားခဲ့တာဖြစ်ပါတယ်။အခုအခွေအသစ်အတွက်တချင်းဗီဒီယိုရိုက်နေတာအခုပဲပြီးသွားပါပြီလို့သူတို့ကုမ္ပဏီကပြောပါတယ်။ Big Bang အဖွဲ့ဟာအရင်ကအဖွဲ့ဝင်9ယောက်ရှိတာဖြစ်ပြီးတော့သူတို့အဖွဲ့တွေကစံရင်းဒုစရိုက်မှုတွေနဲ့ပတ်သက်ပြီးတော့ပြဿနာတွေတက်ပြီးတဲ့နောက်မှာပြည်ထောင်စခန့်နေရတာဖြစ်ပါတယ်။သူကနိုင်ငံသားစီးပွားရေးသမားတွေကိုပြည်ထောင်စခေါ်ပေးမှုအပါအဝင်ကြာဆိုမှုတွေမှာပါဝင်ပတ်သက်နေတယ်ဆိုပြီးတော့2021ခုနှစ်ကထောင်ဒဏ်3နှစ်ပြည်ထောင်ပေးခံရပါတယ်။ဒါကြောင့်မလို့အခုပြန်ထွက်လာမယ့် Big Bang အဖွဲ့ထဲမှာတော့ကျန်တဲ့4ယောက်ဖြစ်တဲ့ G-Dragon, Daesung, Taeyeon နဲ့ Top 2ပဲကျန်တော့တာဖြစ်ပါတယ်ရှင်
။ Hello everybody and thank you for sharing your time with me. I'm sending this message through various different channels to reach my dear Russian friends.
ဟယ်လိုရဲ့နာမည်ကျော် Y မင်းသားကြီးလည်းဖြစ်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ခဲ့တဲ့အာနိုရွှာဇနာကဟာမလ18ရက်နေ့ကြာသပတေးနေ့ကဗီဒီယိုတစ်ခုလွှင့်ပြီးတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အဖြစ်မှန်ကိုရုရှားပြည်သူတွေကိုပြောပြချင်ပါတယ်ဆိုပြီးစကားတွေပြောသွားပါတယ
် That is why I hope that you will let me tell you the truth about the war in Ukraine and what is happening there. No one likes to hear something critical of the government. I understand that. But as a long-time friend of the Russian peopleI hope that you will hear what I have to say. It is a humanitarian crisis.
ဒါဟာလူသားမျိုးနွယ်ကိုထိခိုက်ပျက်စီးစေတဲ့အကြက်တည်းပါ။ဒီလောရရဲ့ဆိုးရွားရက်စက်မှုတွေကြောင့်ရုရှားကိုအခုကမ္ဘာကကျင်ထားပါပြီ။
ပြီးတော့ခင်ဗျားတို့ကလည်းဒီစစ်ပွဲရဲ့အကျိုးဆက်နဲ့ပတ်သက်ပြီးတော့အမှန်ကိုပြောမထားပါဘူးကျွန်တော်စိတ်မကောင်းစွာနဲ့အတိပေးရမှာကတော့ရုရှားစစ်သားထောင်ခံတဲ့အခုကြာဆုံးကုန်ပါပြီလို့ရုရှားစာတမ်းတို့ဗီဒီယိုကိုထုတ်လိုက်တာပါမင်းသားကြီးအာနိုလိုမြန်မာပြည်သက်တွေတည်ကြတဲ့အာနာရှဲဇနာကဟာဟောလိဝုဒ်ရဲ့နာမည်အကြီးဆုံးရုပ်ရှင်ကားတွေမှာပါဝင်သရုပ်ဆောင်ခဲ့ပြီးတော့2003ခုနှစ်မှာတော့အမေရိကန်ပြည်အောင်စုနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ပဝင်းကျင်ထိန်သိမ်းရေးမူဝါဒခေါင်းတွေချမှတ်နိုင်ခဲ့ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးတာဝန်ပြီးဆုံးတဲ့2011ခုနှစ်မှာတော့ဟောလိဝုဒ်ပိတ်ကားပေါ်ပြန်လာခဲ့ပြီးတော့ရုပ်ရှင်ကားတွေမှာပြန်ပြီးတော့သရုပ်ဆောင်နေခဲ့တာဖြစ်ပါတယ်ရှင်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတန်နာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလောအပတ်စဉ်ခဏကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါနေ့မနေ့ခင်းအတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေအပတ်ဆင်ခဏတွေရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်အနေနဲ့ဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်ဒီကနေ့VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကနစ်မနေ့ကထုတ်လွှင့်ချက်တွေကိုတော့ light to meter 3249တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ Ukraine မှာဝင်ရောက်တိုက်ခိုက်နေတဲ့ Russia တပ်တွေဟာ Ukraine အရှေ့ပိုင်းကဒေသတွေကိုဦးစားပေးတိုက်ခိုက်တဲ့အနေအထားတွေ့နေရပြီးမြို့တော် Kiev ကိုဦးတည်တဲ့မြေပြင်ထိုးစစ်ဆင်မှုတွေကတော့ရပ်တန့်နေတယ်လို့American ကာဝေးဝင်ကြီးဌာနအကြီးတန်းအရာရှိသူကပြောပါတယ်ရုရှားတပ်တွေကအရှေ့ပိုင်းဒေသက Ukraine တပ်တွေကိုအဆက်အသွယ်ဖျက်တောက်ဖို့အတွက်ကြိုးစားတဲ့ပုံတွေ့နေရပြီးဒါဟာ Ukraine နဲ့အပေးယူလို့ညှိနှိုင်းရမှာအသာစီးရဖို့အတွက်လောက်တာမျိုးဖြစ်နိုင်တယ်လို့လည်းပြောပါတယ် Ukraine မှာလူသားစာနာမှုဆိုင်ရာအပြစ်ခတ်ရက်စဲမှုဖြစ်ပေါ်လာစေဖို့အတွက်ကုလသမဂ္ဂက Russia နဲ့ Ukraine အစိုးရတွေနဲ့စတင်လှုပ်ဆောင်တော့မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်ယူကရိန်းမှာလူသားစာနာမှုဆိုင်ရာဘေးကျုံးနေရတာဟာနိုင်ငံရေးကြောင့်ဖြစ်တဲ့အတွက်နိုင်ငံရေးညှိနှိုင်းမှုတွေလုပ်နိုင်အောင်အပြစ်ခတ်ရကြဖို့အတွက်တိုက်တွန်းလိုက်တာပါတဘာဝတန်ငွေအတွက်ကျသင့်ငွေကိုရုရှားငွေရူဘယ်နဲ့ပဲပေးချေဖို့ရုရှားဘက်ကတောင်းဆိုမှုကို G7 ဆက်မှုထိပ်သီး9နိုင်ငံကညှင်းပယ်လိုက်တယ်လို့ဂျာမနီစွန့်ရင်ဆိုင်ရာတာဝန်ခံဝန်ကြီးရောဘတ်ဟာဘက်ကပြောပါတယ်ရုရှားရဲ့တောင်းဆိုမှုဟာတစ်ဖက်သက်ဖြစ်သလိုလက်ရှိ contract စာချုပ်ကိုရှင်းရှင်းကြီးချိုးဖောက်တာဖြစ်ကြောင်းဟာဘက်ကပြောပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့အကြမ်းဖက်မှုတွေကိုသမ္မတဂျိုးဘိုင်ဒန်နဲ့အမေရိကန်အစိုးရက genocide ခေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဖြစ်ရဖြစ်နဲ့တည်ဝင်သတ်မှတ်ကြေညာလိုက်တဲ့အပေါ် PHR လူခွင့်ရေးသမားတော်များအဖွဲ့ကကြိုဆိုလိုက်ပါတယ်။
နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darren Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 1925 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOE မြန်မာပိုင်းအစီအစဉ်ကိုအားပေးနိုင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.